ောရရှိမြတ်ခင်ဗျာကျွန်တော်တို့လူသားတွေကိုကိုကူတော့ဟုတ်လာပြီရဲ့လို့ထင်တတ်ကြစမြဲပါဒါပေမဲ့စိတ်ပိုင်းဆိုင်ရာကိုယ်ကာယပိုင်းဆိုင်ရာချို့ယွင်းချက်တွေလိုအပ်မှုတွေရှိနေကြတယ်ဆိုတာကိုတော့ကိုကိုကူမမြင်တတ်ကြပါဘူးဒီလိုမမြင်တဲ့အရာတွေဟာတနေ့နေ့တစ်ချိန်ချိန်မှာတော့ပေါ်လာတတ်ကြတယ်သူ့လိုလိုအချိန်တန်လို့ပေါ်လာတာလို့ရှုမြင်ရင်ရှုမြင်နိုင်ပေမဲ့အကျိုးနဲ့အကြောင်းနဲ့စမ်းစစ်ကြည့်လိုက်မယ်ဆိုရင်တော့ဖန်ဆင်းရှင်ထာဝရဘုရားမြတ်စွာဘုရားသခင်ရဲ့လက်ရတော်ဆိုတာကိုတွေ့ရမှာဖြစ်တဲ့ဘုရားရှင်ရဲ့နှုတ်ကပတ်တော်များခရိယံတမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကယောနာဝိတ္ထုအခန်းကြီး၄အခန်းငယ်၈ကနေအခန်းငယ်၁၁အထိကိုဒီကနေ့သင်သိရတော့တမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ယေရှုပင်လေးတပင်အတွက်နဲ့အသက်သေခြင်းလောက်အောင်ဖြစ်ရတဲ့လူသဘောလူမနှောအကြောင်းယောနာဝိတ္ထုအခန်းကြီး၄အခန်းငယ်၈ကနေအခန်းငယ်၁၁အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုစမ်းစစ်သုံးသပ်တင်ပြထားပါဗျ
။ယောနာသည်မြို့၌အဘယ်သို့ဖြစ်မည်ကိုသိမြင်ခြင်းဟံမြို့ပြင်သို့ထွက်၍မြို့အရှိမျက်နှာ၌တဲမိုးကိုလှုပ်ပြီးလျှင်အမိုးအရိတ်တွင်ထိုင်၍နေ၏။အရှင်ထာဝရဘုရားသည်လည်းကျက်စုပင်ကိုပြင်ဆင်ပြီးလျှင်ယောနာ၏စိတ်ကိုပြေစေခြင်းဟံသူ့ခေါင်းပေါ်မှလွှမ်း၍မိုးစေတော်မူ၏။ထိုအပင်ကြောင့်ယောနာသည်အလွန်အာရဝမ်းမြောက်၏။နက်ဖြန်မိုးလင်းသောအခါဘုရားသခင်ခံထားတော်မူသောပိုးကောင်သည်ကျက်စုပင်ကိုကိုက်၍ညှို့နှွမ်းစေ၏။မိတ်ဆွေအပေါင်းတို့ရောက်ရဗျံပဟဲ့နောက်ထပ်တဒုက္ခကြောက်ကြဗျံပဟဲ့နောက်ထပ်တကန္တာဆိုတာကလေးနဲ့ဒီကနေ့သင်ခန်းစာကိုဆက်ရလိမ့်မယ်လို့ကျွန်တော်ပြီးခဲ့တဲ့သင်ခန်းစာမှာကလေးကဖော်ပြပြောဆိုခဲ့ပါတယ်။ဟုတ်ပါတယ်။အတော်ကြီးကိုယ်ကိုစဉ်းစားရကတ်သက်လှတဲ့ယောနာဝတ္ထုဟာအပိုင်းလိုက်အပိုင်းလိုက်ဆိုသလိုပဲစိတ်လှုပ်ရှားစရာတွေနဲ့ပြည့်နေနေသလိုမဖြစ်နိုင်ပါဘူးကွာဒီအပိုင်းတွေကတော့ယုတ်တိမရှိပါဘူးကွာဆိုပြီးတော့ဇောရကတက်ချင်စရာတွေကြားတဲ့ကပဲအလွန်အလွန်အရေးကြီးလာတဲ့ဝိညာဉ်ရေးသင်ခန်းစာတွေကိုကျွန်တော်တို့အတွက်ချထားပေးခဲ့ပြီးပြီဆိုတာကိုကျွန်တော်တို့တွေ့ခဲ့ကြပြီဖြစ်ပါတယ်ဒီကနေ့ဖို့မှာတော့ပြောခဲ့တဲ့အတိုင်းပဲပရောဖက်ယောနာနောက်ထပ်ဒုက္ခဆိုတာကိုကျွန်တော်တို့ဆက်လက်ပြီးတော့လေ့လာသွားကြရတော့မှာပါထူးထူးဆန်းဆန်းကြည့်ပါနော်ဘုရားသခင်ခိုင်းတဲ့အလုတ်ကိုလှုပ်လိုက်တာဘုရားသခင်ရဲ့ဘုန်းတော်ဟာယောနာကြောင့်အလွန်အလွန်အံ့ဩပွေကောင်းလောက်အောင်ထင်ရှားသွားခဲ့ရတယ်အဖဘုရားသခင်ရဲ့အမှုတော်မဟုတ်ဘူးလားအဖဘုရားသခင်စီရင်ဒီအတိုင်းပဲဖြစ်ရမှာပေါ့ဣသရေလရဲ့ရန်သူတော်အာရှုရိနေမီကနိနေဝေဆိုတဲ့မဟာမျိုးပြနိုင်ငံတော်ကြီးမှာယောနာစီကတဆင့်ကြားရတဲ့အဖဘုရားသခင်ရဲ့ဗျာဒိတ်တော်ကျင်းစုတံများဟာပေါက်ပေါက်မြောက်မြောက်ကြီးဖြစ်သွားပြီးတော့မြို့လုံးကျွနောင်တရကြတယ်။ယောနာဤကြွေးကြော်တံအဖြစ်ဘုရားသခင်ကိုကြောက်ရွံ့ပြီးတော့အစာရှောင်ဆူတောင်းကြတယ်။သစ္စာစကားတွေဆိုကြတယ်။အဖဘုရားသခင်စီကိုပြန်လဲပြတ်ဖို့ကိုးကွယ်လာကြတယ်ဆိုတာတွေ့ကိုကျွန်တော်တို့တွေ့ရပါတယ်။အေးအဲ့ဒါကိုဒီပရောဖက်ယောနာကြီးဟာမပြောနိုင်ဘူးတဲ့။ဘလောက်ကကတသက်နိုင်တုံးအဖဘုရားသခင်အတွက်ငါဟာအလွန်ကောင်းမြတ်တဲ့အမှုတော်ကိုအောင်မြင်စွာဆောင်ရွက်နိုင်ပြီ။ပေါ့မြောက်အောင်ငါဟာကြိုးပမ်းအားထုတ်ပေးနိုင်ခဲ့ပြီဆိုတာကိုဂုံမယူနိုင်ဘူးကတိကသတ်တော့ပြတော့စိတ်ညစ်တယ်ဒေါသအမျက်ထွက်တယ်တဲ့အဲ့ဒါဟာလဲတတ္တုချကြည့်လိုက်ရင်တော့လူကသိပ်ပြီးတော့စိတ်ပင်ပန်းလူပင်ပန်းဖြစ်ခဲ့ရတာလဲတစ်ချက်ပါဝင်လိမ့်မယ်ဒီနိနေဝေမျိုးဆိုတဲ့အာရှုရိတို့အယက်ဒေသကိုယောနာဒီဟူသောဣတရီလဟာယံသူလူသဘောထားပြီးတော့ကျေးဇူးမပြုခြင်းပဲနဲ့တွားပြီးတော့ကျေးဇူးပြုရတာဟာလဲအခြေခံတစ်ချက်ဖြစ်ခဲ့လိမ့်မယ်တနည်းအားဖြင့်ကျေးဇူးသာပြုရပါတယ်နော်အဲ့ဒီနိနေဝေသားလူမိုက်တွေကနောင်တမရဘူးဆက်ပြီးတော့မိုက်အားကောင်းကြလို့အပြစ်ဒဏ်စီရင်ခြင်းခံရရင်လေအေးတာပဲဆိုပြီးတော့ယောနာသဘောထားရကနေပန်းချက်နဲ့နှမ်းထွက်တာမကိုက်မြို့လုံးကျွတ်ထူးထူးကဲကဲကြီးနောင်တရသွားတယ်ဆိုတော့သူ့မုန်းတဲ့မြို့ကြီးဘာမှအပြစ်စီရင်ခြင်းမခံရတော့ဘဲဘေးလွတ်လုံခြုံသွားရတာရင်တို့တော့ဒုက္ခရောက်ရင်အေးတာပဲဆိုတဲ့သဘောမျိုးနဲ့သူတို့ဒုက္ခရောက်တာကိုကြည့်ပြီးတော့ဝမ်းမြောက်ချင်နေတဲ့ယောနာအခုတော့အဲ့ဒီနိနေဝေဘေးအန္တရာယ်ကင်းရှင်းငြိမ်းချမ်းခြင်းအတွက်သူစိတ်မကောင်းဖြစ်တယ်တဲ့အဲ့ဒီလိုအဖဖျားသခင်မေတ္တာတော်ကိုမှုအောင်မလိုက်နိုင်လှုပ်လိုက်ကင်လိုက်ရသမျှကလေးတွေဟာတခုမှအံဝင်ခွင်ကျဖြစ်တယ်ဘောင်နဲ့ကွက်တိကြတယ်ဆိုတာမရှိဘဲနဲ့ဒစီဆိုသလိုပဲလွတ်လွတ်ကင်းကင်းတခုမှမရှိခြင်းတွေကနေစတင်လာတဲ့အခြေခံအကြောင်းတရားတွေပေါ်မှာမူတည်ကလေးဆိုကြီးတယောက်လိုဘောက်ဆက်ဘောက်ဆက်တွေနဲ့တွားပြီးတော့ကောက်တဲ့ချိတ်တဲ့သဘောဆရာကိုကျွန်တော်တို့ယောနာစီမှာအစဉ်စဉ်အကဲဖြတ်လို့မြင်တွေ့နိုင်ခဲ့ကြရပါပြီ။အံ့ဩပွေသောလူသားဤစိတ်ပိုင်းဆိုင်ရာအပြောင်းအလဲဖောက်ပြန်မှုတွေကိုတွေ့ခဲ့ကြရပါပြီ။မိတ်ဆွေအပေါင်းတို့ အခန်းကြီး၄ရဲ့အစမှာကလေးကယောနာရဲ့အဲ့ဒီလိုအချိုးမပြေတဲ့အတွေ့အခေါ်တွေဝင်တာ။ကွာရီကွာရာကြီးဖြစ်နေတာနေနဲ့ပတ်သက်လို့ကျွန်တော်အနေနဲ့ကြက်မပြေတဲ့ယောနာ၊ဥလဲလဲယောနာဆိုတဲ့ပညာပြုမှုတွေနဲ့ဝေဖန်ခဲ့တာ။အဲ့ဒီလိုဝေဖန်ပြီးတော့ယောနာကိုတွတ်ပြီးတော့ကြက်မပြေဘူး။ဥလဲလဲယောနာကြီးဆိုပြီးတော့လှုပ်ပြီးတော့ကျွန်တော်ကိုယ်တိုင်ဟာလဲကိုယ့်ဖတ်တာကိုငါကရောဘလောက်များကြက်ပြေလို့လဲ။ဘလောက်များစံချိန်စံညွန်းပြေးပြီးတော့မူမှန်တဲ့လူတယောက်ဖြစ်လို့လေစသည်စသဖြင့်ကိုကိုကိုလည်းပြန်ပြီးတော့စဉ်းစားသုံးသပ်မိခဲ့တဲ့အကြောင်းတွေကိုကျွန်တော်တင်ပြခဲ့ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ကိုဆိုတဲ့လူသားအပေါင်းတို့ဟာလေကိုစိတ်နဲ့ကိုတော့ဟုတ်လာပြီပဲထင်ရတာပဲ။ချောင်းတောင်တောင်ကြောင်တောင်တောင်တွေယောနာလိုပဲဖြစ်တတ်တယ်။အမှားမှားအယွင်းယွင်းတွေဘယ်နေရာမှာမှအံမဝင်ခွင့်မကျကိုလိုကလန့်သမားတွေဖြစ်တတ်ကြတယ်။အဲ့ဒီလူများအသက်တာတွေမှဖြစ်လာကြရင်တော့အခုယောနာရဲ့ဖြစ်စဉ်ယောနာနဲ့ဖျားသခင်ကြားမှာထင်ရှားခဲ့ပါတော့နှုတ်ကပတ်တော်များနဲ့သာလျှင်ကိုကိုကိုမဲတင်ကြရလိမ့်မယ်။အာပေပြုပြင်ကြရလိမ့်မယ်လို့ကျွန်တော်အနေနဲ့ပြောချင်ပါသေးတယ်။တနည်းအားဖြင့်ကတော့ဆုတောင်းခွန်အားယူလျက်အသက်ရှင်ကြဖို့ပေါ့။မိတ်ဆွေအပေါင်းတို့သတ္တလောကကငါးကြီးတကောင်နဲ့ယောနာကိုတိတ်ပေးပြီးတော့ပင်လယ်ပေါ်ကနေတဆင့်ကုန်းပေါ်ကိုပြန်ရောက်စေတာ။နိနေဝေဆိုတဲ့အရက်ဒီသားမှာသူ့အမှုတော်ကိုဆောင်စေတာတွေ့ကိုသိရပြီးဖြစ်တယ်လို့တွေ့ခဲ့ကြပြီဖြစ်လို့နိနေဝေမှာလည်းအမှုပြီးရောမြို့ထဲကနေပြန်ထွက်အထက်စီးကနေမြင်ရတဲ့တောင်ကုန်းတနေရာမှာတဲကလေးထိုးပြီးတော့အမိုးကလေးမိုးပြီးတော့နိနေဝေမှာတော့ထင်တဲ့အတိုင်းအမှန်တကယ်မှပြောင်းနေကြရဲ့လားမပြောင်းလဲပဲနဲ့ဘုရားသခင်မကြိုက်တာတွေများဂင်းတို့ပြန်လုနေကြပြီလားအဲ့ဒီလိုမဟုတ်တာတွေများပြန်လုလို့အကုန်လုံးအပြစ်သင့်ကုန်ရင်လည်းပြီးတာပဲဂင်းတို့တိုက်နေဂင်းတို့ကံဖြစ်ချင်ဟာဖြစ်ဆိုတဲ့မလို့တမာဆန္ဒတွေနဲ့စောင့်ကြည့်နေတယ်အဲ့ဒီလိုကိုစိတ်ဖြစ်စည်းမှုနဲ့ကိုကလန်တိုက်နေတဲ့အချိန်နိနေဝေကလည်းလှမ်းမကြည့်ပဲမနေနိုင်နိနေဝေကလည်းသူချင်းတလူဖောက်ပြန်လမ်းလွဲခြင်းတွေကပြန်ပြီးတော့မဖြစ်အဲ့ဒါနဲ့ပဲအလွန်ဖော်ပြဖို့ခက်ခဲနေတဲ့လူမနောလူသဘောတို့ဟာယောနာရဲ့ရင်ထဲမှာပေါ်ထွက်လာတယ်အဲ့ဒါကတော့သမက်သခိုတင်ဇေယျဂျိုးတင်တရဖူကိုအမိုက်ပုံအမှတ်နဲ့ပယ်ပြီးတော့အမိုက်ပုံကိုခေါင်းပေါ်ဆွတ်စရဲအဆင့်အကောင်းကိုမြင်ဖို့တဲ့တဲ့ကြီးရှိနေပေမဲ့အဆိုးကပဲမြင်တာကသိမ့်များနေတဲ့အဲ့ဒီဆိုးစိတ်တွေကသွမ်းမှုနေလုံအားကြီးတော့သူ့အတွက်အဖဖရာသခင်ဟာလေစိတ်တဆဆန်းဆန်းအထောက်အကူပစ္စည်းတစ်ခုကိုပြုအပ်ပြန်တယ်အဲ့ဒါကတော့ကတိကသတ်ဆိုးတယ်လို့အဖဖရာသခင်ဟာယုခဗေဒလောကကိုအသုံးပြုပြန်ခြင်းပဲဟုတ်ပါတယ်ကျက်စုပင်ဆိုတဲ့ဘူးတို့ဂောရခသီးတို့ရွှေပယုံတို့လို့အရွက်ဖားပါအနွယ်စိမ့်စိမ့်အပင်ကြီးတစ်ပင်ကိုသူ့တဲနှစ်ဘေးကနေဟော်ဟော်တိုင်တိုင်ပောက်ဖွာလာစီခြင်းပဲပြီးတော့အဲ့ဒီအပင်ရဲ့အညွန့်တွေကလည်းတဲပေါ်ကိုနှွယ်ရှက်ပြီးတော့သူ့ခေါင်းမိုးပေါ်မှာမှထတ်ဆင့်ခေါင်းမိုးလိုဖြစ်ယောနာအဖို့ခေါင်းပေါ်မှာအရိတ်ကောင်းတစ်ခုပမာခံစားရစေအောင်ရှိနေတဲ့အခါကျတော့ယောနာတယောက်နင်းကံပြီးတော့သဘောတည်ကြတယ်။ဥရီမြူးပြီးတော့အယံဝန်းတာသွားတယ်။လူအချင်းချင်းတဲ့နော်ခွေးတို့ကြောင်တို့ပန်းတို့ကိုတောင်ပိုချစ်တဲ့အချို့အချို့သောလူသားတွေရဲ့စိတ်ဒစသဘောတရားအတိုင်းပဲ။ကျက်စုပင်ကြီးဟဲ့ကျက်စုပင်ကြီးဟဲ့ဆိုပြီးတော့အစွဲကတ်လာရတယ်။အဲ့ဒီလိုနီးနဲ့သူ့မှာကျက်စုပင်သာလျင်သူ့ဘဝကျက်စုပင်သာလျင်သူ့ကဘာဆိုလို့ဖြစ်နေမိပြီရေကလေးပြေးလောင်းလိုက်ကျက်စုပင်နဲ့ပဲကို့ဘဝကိုကိုတိုင်ပင်ရင်ဖွင့်လိုက်ကျက်စုပင်မှာအပတပါအချားမရှိဆိုတဲ့စိတ်တစအရသာကြီးအစွဲကတ်တယ်လို့ယောနာစီမှာထူးထူးခြားခြားကြီးဖြစ်လာခဲ့တယ်တမျိုးကြီးပဲဆိုပါတော့အဲ့ဒီတော့မှာပဲနော်ဖျားသခင်ဟာတခါထပ်ပြီးတော့ယောနာအတွက်သင်္ကန်းစာပေးဖို့ဆိုပြီးတော့ပိုးတကောင်ကိုတခါပြန်ပြီးတော့ခန့်ထားလိုက်ပြန်တယ်တနည်းအားဖြင့်ပိုးမွှားဗီဒကိုအသုံးပြုခြင်းပေါ့ယောနာညတညာမှာတခေါ်ခေါ်အိမ်မောကြနေတော့အဲ့ဒီပိုးဟာယောနာရဲ့အချစ်တွေပုံနေတဲ့အဲ့ဒီကျက်စုပင်ကိုကိုက်ပါလျော်တယ်မိတ်ဆွေအပေါင်းတို့နိနေဝေမြို့ကြီးဟာအပြစ်ဒုစရိုက်ကနေနောင်တရတယ်အဲ့ဒီခါမှာအပြစ်စီရင်ခြင်းနဲ့ဝေးကြရတယ်အဲ့ဒီကောင်းသောအမှုကိုပြုခဲ့တဲ့သင်ဟာဒီအောင်မြင်မှုအတွက်ဘာများအမျက်ထွက်နိုင်စရာရှိသနည်းသင်အမျက်ထွက်သင့်ဘာဤလောဆိုတဲ့ဖျားသခင်အလွန်ကောင်းမွန်တဲ့မိကွန်းကိုကျွန်တော်အငယ်လေးမှတုန်းကကြားနာခဲ့ကြပြီးပါပြီ။ဟုတ်ပါတယ်။အကျွန်ုပ်အသက်ရှင်ခြင်းတဲ့သေခြင်းသည်သား၍ကောင်းပါသည်ဟုတောင်းလျှောက်လေ။ထာဝရဖျားကလည်းသင်သည်အမျက်ထွက်ကောင်းသလောဟုမေးတော်မူ၏တဲ့။ဖျားသခင်ရဲ့အထက်ပါမိကွန်းကိုဖြေဖို့လိုအပ်နေသေးတဲ့ယောနာဟာအဖြေကိုမပေးနိုင်သေးပဲရှိနေတာကိုလည်းကျွန်တော်တို့သတိပြုမိဖို့လိုပါတယ်။အမှန်တော့ဒီယောနာဝတ္ထုထဲမှာဖြေရမယ့်မိကွန်းတွေဟာအများကြီးရှိခဲ့ပါတယ်။အဲ့ဒါတွေကတော့သင်္ဘောပေါ်မှာပတ်ဝန်းကျင်လေမုန်တိုင်းကြီးကကြလို့ဂျိုးကောင်ဘသူလဲဆိုပြီးတော့ရွေးလိုက်တဲ့အချိန်မဲကြခဲ့ရသူဂျိုးကောင်ကြီးယောနာအသက်ရှင်တော်မူသောရေမြေကိုဖန်ဆင်းတော်မူသောဘုရားသခင်ကိုကိုးကွယ်တဲ့ဟေဒီယဣသရေလတယောက်ဖြစ်ပါတယ်။ အဲ့ဒီအသက်ရှင်တော်မူသောအနန္တတကုရှင်အဖဖရာသခင်ထံတော်ကနေသူဟာပြေးထွက်ခဲ့ပါတယ်ဆိုတာတွေ့ကိုတခြားသင်္ဘောသားနဲ့ခရီးသည်တွေရှိမှပွားပြီးတော့တက်တည်ခံခဲ့တဲ့အချိန်တုန်းကလေဒီအတိုင်းပဲယောနဝတ္ထုအတွင်မှာအံ့ဩပွေမိကွန်းတစ်ခုဟာရှိခဲ့ပါသေးတယ်ဟုတ်ပါတယ်အခန်းကြီး1ရဲ့အငယ်10မှ30အတွင်းကိုပြန်ကြည့်ပါတဖန်သူတို့ကအဘဲအပြစ်ကြောင့်ဤအမှုရောက်တည်ကိုပြောပါလောသင်ဆောင်ရွက်သောအမှုကအဘဲအမှုနီသင်သည်အဘဲအရက်ကလာသနီအဘဲပြီးအဘဲအမျိုးသားဖြစ်သနီဟုမေးမြန်းကြသောငါသည်ဟေပြဲအမျိုးသားဖြစ်၏ယေမီကိုဖန်ဆင်းတော်မူသောကောင်းကင်ဘုံဤအရှင်ဖျားသခင်ထာဝရဖျားကိုကိုးကွယ်သောသူဖြစ်၏ဟုဆိုလျင်ထိုသူတို့သည်အလွန်ကြောက်ရွံ့၍သင်သည်အဘဲကြောင့်ဤသို့ပြုသနီဟုမေးကြ၏ယောနာသည်ထာဝရဖျားထံတော်မှမိမိပြေးကြောင်းကိုဖော်ပြသောကြောင့်သူတို့သိကြ၏ကဲမိတ်ဆွေတို့ကြားနာခဲ့ရတဲ့အတိုင်းပင်နော်အသက်ရှင်တော်မူသောအဖဖျားသခင်အနန္တတကုရှင်ဖျားသခင်ရေနဲ့မြေကိုဖန်ဆင်းပိုင်သတဲ့ဖျားသခင်ဒီဖျားသခင်ကိုကိုးကွယ်တယ်လို့လည်းသူပြောတယ်နော်ဒါပေမဲ့အဲ့ဒီဖျားသခင်စီကလည်းထွက်ပြေးတယ်တဲ့အဲ့ဒီမှာပတ်ဝန်းကျင်ရဲ့လူတွေကပါဇက်ဟောင်းသားနဲ့သူ့ကိုကြောင်ကြောင်ကြီးငေးကြည့်ပြီးတော့ထိုသူတို့သည်အလွန်ကြောက်ရွံ့၍တဲ့သင်သည်အဘဲကြောင့်ဤသို့ပြုသည်နည်းဟုမေးကြ၏တဲ့။ကောင်းရလို့မဆိုနိုင်ဘူးလား။မိတ်ဆွေအပေါင်းတို့။တနည်းအားဖြင့်ကတော့သင်သည်အသက်ရှင်တော်မူသောဘုရားသခင်ရည်မြေကိုပိုင်သဖန်ဆင်းတော်မူသောအဖကိုကိုးကွယ်သူဖြစ်ပါလျက်နှင့်ဒါလောက်တကူကြီးတဲ့ယေရှုရှင်အဖဘုရားသခင်စီကများထွက်ပြေးရတယ်ရှိပါသေးရဲ့အံ့ပါရောတဲ့။အဲ့ဒီအိဗေနဲ့တစ်ဖြတ်သေးပဲ။မိတ်ဆွေအပေါင်းတို့။ယောနရဲ့အကြောင်းဝတ္ထုတို့ဟာပြောမဆုံးပေါင်တော၃000လို့ဆိုရမယ့်ဝတ္ထုတော်မဟုတ်ပေမယ့်ကျွန်တော်မိတ်ဆွေတို့လူယုံကြည်သူတွေအတွက်ကိုလည်းအထက်ပါအတိုင်းကြားနာရတဲ့မိဂွန်းတွေဟာအဖြေတောင်းနေတယ်လို့ကျွန်တော်ခံယူမိပါတယ်။သင်သည်အဘဲကြောင့်ဤသို့ပြုသည်နည်းသင်ဤသို့အမျက်ထွက်သင်ပါ၏လောဆိုတဲ့မိဂွန်းတွေပါကျွန်တော်ရဲ့ဘဝအသက်တာရဲ့ချွတ်ချော်အားနေခြင်းတွေမပြည့်စုံမလုံလောက်ခြင်းတွေယေရှုကယူနာတော်နဲ့မထိုက်တန်အောင်နေထိုင်ပြုမှုဆောင်ရွက်တတ်ခြင်းတွေအတွက်အဖဖျားသခင်ထုတ်ပြန်ပေးနေတဲ့မိကွန်းတွေရှိနေသလိုပဝန်းကျင်လူသားကဘာရဲ့မိကွန်းတွေဟာလေကျွန်တော်တို့စီမှာဝိုင်းဝိုင်းလေနေတယ်လို့ကျွန်တော်တို့ယုံကြည်သူအသင်းတော်ဟာအထူးပဲသတိပြုမိဖို့လိုပါလိမ့်မယ်မိတ်ဆွေအပေါင်းတို့အဲ့ဒီစိတ်ဒစသမားကြီးယောနာအတွက်တန်ရာတန်ရာအစီအမံအဖြစ်အဖဖျားသခင်ဟာကတိကသနော်ကျက်စုပင်ဆိုတဲ့အရွက်ဖားပါအပင်ကြီးကိုဖန်ဆင်းပေးပြီးတော့ရဲ့အတန်ကြာအောင်ယောနာတယောက်ကိုကျက်စုယောနာဖြစ်အောင်ကျက်စုပင်မှတပါအခြားသံယောစဉ်မရှိဆိုတဲ့အသည့်ဖြစ်စီခဲ့ပြီဆိုတာကိုတွေ့ခဲ့ရပြီးတဲ့နောက်အဲ့ဒီကျက်စုပင်ကိုတခါဖြစ်စီမဲ့ပိုးတကောင်ကိုခံထားပေးလိုက်ပြီးပြီတညချမ်းမှာတော့အဲ့ဒီသူချစ်တဲ့ကျက်စုပင်အရေးအောက်မှာအိမ်မောကြီးကြားနေတော့အဲ့ဒီအထူးတာဝန်နဲ့ပိုးကလေကျက်စုပင်ကိုတတိတိနဲ့ကိုက်စားပစ်နေပြီဆိုတာကိုကျွန်တော်တို့တွေ့ခဲ့ကြပြီးပါပြီနော်အဲ့ဒီလိုစီရင်တော်မူခြင်းဟာဘလောက်အထိနဲ့နဲတဲ့အကြံအစီတွေနဲ့စီရင်တော်မူခြင်းတွေဖြစ်တယ်လေဆိုတာကိုတော့ကျွန်တော်တို့အခုဆက်လက်ကြားကြအောင်တော့မှာပါယောနာဝတ္ထုအခန်းကြီး၄ရဲ့အငယ်9နဲ့10ကိုပူးတွဲတင်ပြလိုပါ रे နက်ဖြန်မိုးလင်းသောအခါဘုရားသခင်ခံထားတော်မူသောပိုးကောင်သည်ကျက်စုပင်ကိုကိုက်၍ညှို့နှွမ်းစေ၏နေထွက်သောအခါဘုရားသခင်သည်အလွန်ပူသောအရှိလေကိုပြင်ဆင်တော်မူ၍ယောနာ၏ခေါင်းကိုနေထိကိုက်သဖြင့်သူသည်မော၍သေခြင်းသောစိတ်ရှိလျက်ငါအသက်သေခြင်းသည်ရှင်ခြင်းတည်းသာ၍ကောင်းသည်ဟုမိတန်းလေဤဝတ္ထုဟာဝတ္ထုတို့ပါနော်ဒါကြောင့်မလို့သိပ်ပြီးတော့မလိုတဲ့အတွက်ခတ်တူတူတောင်းတောင်းမဲ့ဖော်ပြပေးလိုက်ပါ रे ယောနာဆော့ဆော့နိုးပြီးတော့မျက်နှာတက်တာတပူတပားသွားတာကျမ်းမာရေးအတွက်ကိုလက်လေ့ကျင့်ခန်းကလေးလှုပ်တာရင်နွေးကြမ်းကလေးဖြော်တောက်တာတွေကိုအသေးစိတ်မနေတော့ပဲနေထွက်တယ်အလွန်ပူသောအရှိလေးကိုယောနာစီကိုဖျားသခင်ဆေလွတ်ပေးလိုက်တယ်တူတူတုတ်တုတ်ပဲဖော်ပြလိုက်တယ်မိတ်ဆွေအပေါင်းတို့အကယ်၍သာအဖဖျားသခင်ကစီရင်တဲ့အမှုမဟုတ်ဖဲနဲ့ဒီရွက်စားပိုးကောင်တကောင်သာရှိနေမှယောနာသိရင်လေမိတ်ဆွေပဲလို့ထင်ပါသလေကျွန်တော်ကတော့သူ့အသေးဆွဲကျက်စုပင်ကိုယောနာတယောက်တညာလုံးစောင့်ပြီးတော့ချိုချိုချွတ်ချွတ်မြည်တဲ့နေရာတိုင်းကိုလိုက်လိုက်ရိုက်နေမှာပဲလို့တွေးပါလေရိုက်တဲ့နေရာမှာတောင်းမှနော်သိပြီးတော့အားကောင်းမောင်းတန်တော့ရိုက်မှာမဟုတ်ဘူးကျက်စုပင်လေးနာတော့မှမဟုတ်ဘူးလားအဲ့တော့ဒီပိုးမသေးသေးအောင်လို့သူတနည်းနည်းတော့သူတညာလုံးမအိပ်ဖဲနဲ့ထိုင်ပြီးလုပ်နေမှာပဲအခုတော့အဖဖျားသခင်ဟာယောနာကိုအေးရေးကလေးဝအောင်တော့ခွင့်ပြုပေးလိုက်တယ်ဆိုတာကိုနားလေလာရပါတယ်။အဲ့ဒါနဲ့ပဲမောင်မင်းကြီးသားဟာစောစောနိုးလာတဲ့အချိန်ကျတော့ဒီပြင်းဟာတွေကိုဘာမှဂိယူမဆိုင်နိုင်ဘူး။သူ့မျက်နှိုးလာတဲ့အပင်ကိုပဲလှမ်းကြည့်တယ်။အပင်ကမနစ်ကနဲ့မတူဘူးညှိုးနေတယ်။ဒါပေမဲ့ဒါတော့အရင်ကြည့်ပါဘူးလေ။ရေလေးလောင်းလိုက်ရင်လည်းကောက်သွားလိမ့်မယ်ဆိုပြီးတော့သူတွေးလိမ့်မယ်။အ အဲ့ဒီအချိန်မှာပဲနေရလဲထွက်လာရောအပပအပပငါခေါင်မိုးကပူလကြီးလားဆိုပြီးတော့သူ့တဲအမိုးဘော်ကိုလည်းခြေပြားလေးထောက်ကြည့်လိုက်ကောတကယ်ကျက်စုရွက်တွေကျက်စုနွယ်တွေဟာအကုန်၆တရောင်းကုန်ပြီသတိပြုမိမယ်ထင်ပါတယ်နော်နေအချိန်ဟာပို၍ပို၍ပြင်းလာစေခြင်းပဲဖြစ်လိမ့်မယ်အမှန်မှဒီကျက်စုပင်ကိုအဖဖျားသခင်မပေးခင်တုန်းကဒီတဲမိုးကလေးနဲ့ပဲသူထိုင်လာခဲ့တာပဲနိနေဝေကိုဒုက္ခရောက်စေခြင်းနဲ့ဇောလောလောလောလောနဲ့ဆိုတော့ပူတိတန်အောင်လည်းသူမဖြုံခဲ့ဘူးနဲ့တူပါလေအဲ့ဒီသာမန်အမိုးကလေးအောက်မှာပဲသူငုတ်တုတ်ထိုင်ပြီးတော့လက်ကလေးကာကာကာကာနဲ့အဲ့ဒီမျိုးကြီးဘသူတွေမှမဟုတ်တာပြန်လုံနေပြီလေဆိုတာကိုအာရပါရသူကြည့်ပြီးတော့နေခဲ့လိမ့်မယ်ဒုက္ခရောက်စေခြင်းနဲ့ဇောလောလောလောလောနဲ့လीဟောအခုကျတော့စိတ်ကနိနေဝေစီကိုမရောက်တော့သလိုအပေါ်ကနေကလည်းအခါတိုင်းတည်းပူပူလာတယ်အဲ့ဒါနဲ့ပဲမနဲ့အချိန်မဟုတ်ကြီးမှသာမန်အားဖြင့်အေးရမယ်မနဲ့ပိုင်းကြီးမှာချွေးတွေပြိုက်ပြိုက်ပြိုက်ပြိုက်ဖြစ်လာတာနေပဲသူ့ကိုယ်ပေါ်ကဝိယုံကြီးကိုမှပြတော့ဘယ်သူမှလည်းအနာမှမရှိတော့အာရပါရဘုံပန်းဘုံပန်းနဲ့ခါနေခဲ့လိမ့်မယ်ရသလားမရဘူးအဖဖျားသခင်ဟာအဲ့ဒီအချိန်မှာပဲအလွန်ပူသောအရှိလေးဆိုတာကိုပါထပ်ပြင်ဆင်ပြီးတော့သူ့တဲတဲ့ကိုစွတ်ရွတ်ဝင်အောင်တိုက်ခိုင်းပါလေရော်တယ်အဲ့ဒီမှာရင်ဒီနေရင်ဒီလေပူပြင်းတွေရဲ့ဒဏ်ကိုယောနဘယ်လို့မှမခံနိုင်ရှာတော့ဘူးကောင်းနေဟိုဘက်ချမ်းကကြိုက်လိုက်ဒီဘက်ချမ်းကထိုးလိုက်နဲ့အသက်လဲကောင်းကောင်းရှိလို့မဝအားရရှိသမျှကလည်းချွေးတွေထဲမှာပါကုန်ပြီးတော့မျော့ပြီအဲ့ဒီမှာလေသူသည်မော၍တဲ့တခါဆက်ပြီးတော့သေခြင်းသောစိတ်ရှိလျက်ငါအသက်သေခြင်းသည်ရှင်ချင်းတဲ့သာ၍ကောင်းသည်ဟုမိတန်းလေ၏တဲ့ကဲဒီအခန်းကြီးတစ်ခုတည်းမှာတဲ့သူသေခြင်းတာဘယ်နှကြိမ်ရှိပြီတုံးအခန်းကြီး၄ရဲ့အစပိုင်းမှာတုန်းကတစ်ကြိမ်တွေ့ခဲ့ရပြီပါဗျဟုတ်ပါတယ်ယောနသည်အလွန်စိတ်ညစ်၍အမျက်ထွက်သဖြင့်အိုထာဝရဖျားအကျွန်ုပ်တောင်းပန်ပါ၏အကျွန်ုပ်သည်ကိုပြည်၌ရှိစဉ်ဤသို့ပြောပါပြီမဟုတ်လောထို့ကြောင့်ကိုတော်ထံမှတာရှုမြို့သို့ကြိုးစား၍ပြေးပါ၏တို့ဖြစ်၍အိုထာဝရဖျားအကျွန်ုပ်အသက်ကိုနှုတ်ယူတော်မူပါအကျွန်ုပ်အသက်ရှင်ခြင်းတည်းသေခြင်းသည်သာ၍ကောင်းပါပြီဟုတောင်းလျှောက်လေ၏တဲ့ကျွန်ုပ်တွေ့ကြရပြီမဟုတ်ဘူးလားအဲ့ဒါကြောင့်လေကျွန်တော်တို့စိုးရုံကတင်ပြခဲ့တဲ့အတိုင်းအဖဖခင်သခင်ကမိကွန်းထုတ်ခဲ့တာပဲ။ထာဝရဘုရားကလေသင်သည်အမျက်ထွက်ကောင်းသလားဟုမေးတော်မူ၏။မိတ်ဆွေအပေါင်းတို့အခုအချိန်မှလေအဲ့ဒီမိကွန်းအတိုင်းပဲအဖဖခင်သခင်ဆက်ပြီးတော့မေးရတော်မယ်။ယောနာကလည်းဆက်ပြီးတော့အဖြေပေးရပါတော်မယ်။ယောနာဝတ္ထုအခန်းကြီး၄အငယ်၉ဘုရားသခင်ကလေသင်သည်ကျက်စုပင်အတွက်အမျက်ထွက်ကောင်းသလားဟုမေးတော်မူခြင်း။ယောနာကအကျွန်ုပ်သည်အသက်သေးသည်တိုင်အောင်အမျက်ထွက်ကောင်းပါသည်ဟုလျှောက်ဆို၏။ယုတ်တည့်ရဆိုရင်တော့နော်။ကျမ်းစာနားဆင်တဲ့သူတွေအနေနဲ့အဖဖျားသခင်ကိုယောနာကဘူတော်တယ်လို့တွေးကျင်စရာဖြစ်လိမ့်မယ်။ဒါပေမဲ့အဲ့ဒီသဘောလို့တော့ကျွန်တော်မထင်ပါဘူး။သူတကယ်သိကျင်တာပါ။ဘာဖြစ်လဲဆိုတော့သူအလွန်စွဲမပြတော့သူအလွန်တန်ရောစင်ဖြစ်နေတဲ့ဒီကျက်စုပင်ကြီးမရှိတော့ဘူး။ကျက်စုပင်ကြောင့်သူရင်ခွင်းလာကြရခြင်းနေရလဲပူလေရလဲပူဆိုတော့သူ့ကိုသေလူမတက်ဝိုင်းပြီးတော့အကုန်လုံးကနှိမ့်ဆက်နေပြီတကယ်လို့သူခံစားနေရပြီမဟုတ်ဘူးလားဒါကြောင့်သေသည့်တိုင်အောင်ကျွန်တော်အမျက်ထွက်ကောင်းပါ၏တဲ့ကျွန်တော်စိတ်ချင်အားကောင်းမောင်းသံအသံတော့မဖြစ်နိုင်ဘူးအသံကလေးဣညာဣညာနဲ့ရဲ့ရဲ့ကလေးအဖြေပြူတာပဲဖြစ်ရမယ်ဘယ်လဲဆိုယောနာမျော့နေပြီလေဟုတ်တယ်သူ့ရဲ့လေသံတွေဟာလေအမှန်တကယ်ပဲယော့ကိုကြသွားရတော့မှာပါကျွန်တော်မျိုးကြီးခမရမှာဒီကျက်စုပင်ကလေးနဲ့ပဲလူလုတ်နေရလို့ယင်တဲ့မလဲဒီကျက်စုပင်ကိုကြည့်ပြီးမချိပါဘူးဖဖေဟာသေပဲသေပြရစီတော့ဒီတခါတော့ကျက်စုပင်ကလေးနဲ့အတူပဲခေါ်တော်မူပါဖေဟာဆိုတဲ့သဘောပေါ့ပလောက်အံ့ဩဖို့ကောင်းတုံးအဲ့ဒါဟာလူရဲ့စိတ်တစသဘောတရားပဲယောနာဝတ္ထုအခန်းကြီး၄အငယ်၁၀ထာဝရဖေဟာကလေသင်သည်ပင်မစွာမလုတ်ကြီးပွားစေခြင်းဟာလည်းမပြုစုတညချင်းတွင်ပေါက်၍တညချင်းတွင်သေသောကျက်စုပင်ကိုနှမျောသည်တကားတဲ့မိတ်ဆွေအပေါင်းတို့တညချင်းပေါက်ပြီးတော့တညချင်းသေတယ်ဆိုလို့နော်အခုညပေါက်ပြီးတော့အခုညသေတာကိုပြောတာမဟုတ်ဘူးဖန်ဆင်းတုန်းကတညအတွင်းဒီကျက်စုပင်ကိုမမမမဖြစ်လာအောင်ဖန်ဆင်းနေသေခြင်းပြန်တော့လေဒီတညအတွင်းမှာပဲသေစီတယ်ဆိုတဲ့အဓိပ္ပာယ်ကိုဖော်ပြခြင်းဖြစ်ပါလေမိတ်ဆွေအပေါင်းတို့ကျွန်တော်ရဲ့စိတ်ထဲမှာရှိတဲ့အတိုင်းပြောရကြည့်ဆိုရင်တော့ယောနာအဖို့ကောင်းကင်ဘုံကရေမောသံတွေကိုတောင်မှဂယောင်ကရန်းနဲ့ကြားရလိမ့်မယ်လို့ကျွန်တော်တွေးမိပါတယ်။ပြီးတော့မှအဖဖခင်သခင်ရဲ့အသံတော်ကနောက်ကလိုက်လာခြင်းပဲဖြစ်လိမ့်မယ်။ယောနာကြီးမင်းဒီကျက်စုပင်တပင်အတွက်မင်းနှမျောတယ်နော်။ဒီအပင်ဟာလေငါအမိန့်တော်နဲ့တညတွင်ချင်းထွက်လာခြင်းဖြစ်တယ်။မင်းကဘာမှစိုက်ဖို့ပြို့ဖို့လေလိုတာမဟုတ် စိုက်ဖို့ပြိုးဖို့လည်းမင်းမှာစွမ်းအားတတ်တယ်လည်းမရှိဘယ်မျိုးစိတ်မှလည်းတမရှိတာမဟုတ်ဘူးငါစီလှုပ်ပေးလိုက်တာမင်းအနေနဲ့ဘာမှဒီအပင်ကိုလည်းရေလေးနဲ့နဲ့ပြေးပြေးလောင်းတာလွဲ့လို့ပြုစုရတာရေလို့မရှိပါဘူးယောနာရေအေးညတညချင်းတည်းမှာထိုးထွက်လာတဲ့ဒီကျက်စုပင်ဟာနောက်ညတညတွင်မှာပဲပိုးကိုက်လို့သေးတတ်တဲ့အမျိုးအဲ့ဒီလိုသေးတာအတွက်မင်းသိမ့်နှမျောနေတယ်နော်ဒါဆိုရင်မင်းစဉ်းစားကြည့်ဆိုပြီးတော့မှယောနာဝတ္ထုရဲ့နောက်ဆုံးသောစကားသံနဲ့အဖဖျားသခင်ဟာနောက်ဆုံးမေကွန်းကိုထုတ်ပြန်ပါတော့မယ်ယောနာဝတ္ထုအခန်းကြီး၄အငယ်၁၁ငါသည်မြားစွာသောတိရိစ္ဆာန်တို့ကိုမဆူကိုလက်ရလက်နှင့်လက်ဝဲလက်ကိုမျှပိုင်းခြား၍မသိသောသူတသိန်း2000မကလူများသောနိနေဝေမြို့ကြီးကိုငါနှမျောသင့်သည်မဟုတ်လောဟုမိန့်တော်မူ၏မိတ်ဆွေတို့တရှင်အပေါင်းတို့နိနေဝေမြို့ကြီးတဲကနွားတွေဝက်တွေကြက်တွေဘဲတွေခွေးတွေကြောင်တွေဒါတွေကိုငါတခုမှငါထည့်မပြောဘူးလူကြီးပဲတသိန်းနှစ်ပေါင်းရှိတဲ့မြို့ကြီးငါမနှမျောသင့်ဘူးလားတဲ့မိတ်ဆွေတို့တရှင်အပေါင်းတို့ငါဟာနွားတွေဝက်တွေကြက်တွေဘဲတွေခွေးတွေကြောင်တွေကိုထည့်မပြောဘူးဆိုလိုက်ကြတဲ့ကအဖဖျားသခင်ဟာအဟိတရိဆန်လောကအပေါ်မှာလေမေတ္တာဂယုဏသူ့အတိုင်းအတာနဲ့သူရှိတယ်ဆိုတာရှင်းမနေဘူးလားဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဒီကနေ့ဒီကဘာအပေါ်မှာဆိုရင်လေအိုဇုန်ဒီပလီရှင်းလို့ခေါ်တဲ့ကောင်းကင်ဘုံမှာရှိနေတဲ့အိုဇုန်ဓာတ်တွေကပျောက်ကွယ်လို့လူလောကကြီးဟာပိုပြီးတော့ပူပြင်းလာတယ်ပတ်ဝန်းကျင်ရေမြေသဘာဝတွေအမျိုးစုံပြောင်းနေတယ်အဲ့ဒီမှာတောတွေတောင်တွေမြစ်တွေချောင်းတွေပြောင်းလဲလို့ဆိုပြီးတော့အရင်တရိဆန်သတ္တဝါတွေရေကြိုကြီးငန်းငါးတွေယုခလောကသစ်ပင်นี่အမြောက်အမြပျက်စီးနေရတယ်။အဲ့ဒီပျက်စီးဆုံးရှုံးခြင်းတွေကိုအဖဖျားသခင်မကြိုက်ဘူး။အဖဖျားသခင်ဖန်ဆင်းပေးထားတဲ့ကမ္ဘာလောကကြီးကိုသာရောက်သာယာဖြစ်အောင်ပတ်ဝန်းကျင်ညဉ့်ဉန်းမှုတွေကိုထိမ့်သိမ့်ပေးနိုင်အောင်ပတ်ဝန်းကျင်ကမ္ဘာလောကကြီးစိုးပြေလန်းဆန်းအောင်လို့ကျွန်တော်တို့မှာတာဝန်ရှိပါတယ်။ကျွန်တော်ဟာဒါကိုအဖဖျားသခင်ပေးတဲ့တာဝန်တရအနေနဲ့လူမှုရေးတာဝန်ကြီးတရအနေနဲ့ပါဝင်ကူညီဆောင်ရွက်သင့်တယ်လို့ကျွန်တော်တွေးတောမိပါတယ်။တစ်ချိန်တည်းမှာပဲနော်အဲ့ဒီအကြောင်းတွေကိုစဉ်းစားပြန်တဲ့အခါကျတော့အဖဖျားသခင်ရဲ့အကြောင်းကိုအဖဖျားသခင်ရဲ့လုံနိုင်ရည်စွန်းအားအဖဖျားသခင်ရဲ့စီရင်နိုင်တော်မူခြင်းဆိုတာတွေကိုလေကျွန်တော်တို့မေ့ထားလို့မရပြန်ဘူး။ဒါကြောင့်မို့လဲဆာလံဆရာဒါဝိဒ်မင်းကြီးဟာသူ့ရဲ့၁၀၈ခုမြောက်သောဆာလံမှာအခုလိုဖော်ပြထားတာကိုကျွန်တော်တို့တွေ့ကြရပြီးပြီမဟုတ်ဘူးလား။မြစ်တို့ကိုလွင်ပြင်ဖြစ်စေခြင်းဟာ၎င်းစမ်းရည်ထွက်ရအရက်ကိုလည်းသွေးချောက်စေခြင်းဟာ၎င်းပြုတော်မူ၏။မြေကောင်းသောပြည်ကိုပြည်သူပြည်သားတို့၏အပြစ်ကြောင့်စားမည်ဖြစ်စေတော်မူ၏။တဖန်လွင်ပြင်ကိုရေနှင့်ပြည့်စေခြင်းဟာ၎င်း၊သွေးချောက်သောအရက်ကိုလည်းစမ်းရည်ထွက်စေခြင်းဟာ၎င်းပြုတော်မူ၏တဲ့။ရှင်းနေတာပါပဲ။မိတ်ဆွေ၊တိရိစ္ဆာန်မပါဝင်ဘဲနဲ့ဒီနိနေဝေမြို့ကြီးဟာလူတသိန်း2000မကရှိတယ်လို့အဖဖျားသခင်ဖော်ပြတယ်။ထွမြောက်ရာကျမ်းထဲမှာဆိုရင်လူမျိုးတော်ရဲ့အရေးအတွက်ဟာ16နှစ်ပြည့်ပြီးတဲ့ယောက်ျားတွေကိုကြီးပဲတွေ့ချက်တာ။အသက်60ကျော်80ကျော်တွေမှာပါဒါကြောင့်မလို့ဒီလူမျိုးတော်10ယောက်ဆရာဟာကလေးလူကြီးမိမပါထဲ့တွက်ကြည့်90ရာနှစ်100လောက်အထိဖြစ်ကောင်းဖြစ်နိုင်တယ်သန်းနဲ့ချီပြီးများပြားတယ်ဆရာတွေကိုကျွန်တော်တို့တွေ့ရပါတယ်အခုနိနေဝေဟာလည်းဒီအတိုင်းပဲသန်းချီပြီးတော့များပြားတဲ့မြို့ပြနိုင်ငံကြီးဖြစ်ရလိမ့်မယ်လောကကြီးမှာသူဖန်ဆင်းထားတဲ့လူသားကိုသူချစ်တဲ့အချစ်ဘယ်သူမှမသွားပြီးတော့မချစ်ရဘူးလို့လုပ်လို့မရဘူးလူသားလျင်အဓိကဆိုတဲ့စကားဟာကဘာဥကရေကအဖဖျားသခင်အသုံးပြုခဲ့သောမူဝါဒတစ်ခုသာဖြစ်ခဲ့ပါ रे အဲ့ဒီလူတသိန်း2000အ ਨੇ ဆုံးဟာကိုလက်ရလက်နှင့်လက်ဝဲလက်ကိုမျှပိုင်းခြား၍မသိသောလူတွေတဲ့ကြည်စမ်းဒီလူသားတွေဆိုရဟာအဖဖျားသခင်ဖို့ခလေးလေးတွေသငယ်နှစ်စားကလေးတွေလူပဲသေးနှုတ်တယ်အလွန်နုနယ်တယ်ဆိုရကိုဘာဆိုဘာမျှမဟုတ်ဘူးဆိုရကိုတိုက်ရိုက်ဖော်ပြလိုက်တဲ့ ਨੇ အတူတူပါပဲမိတ်ဆွေအပေါင်းတို့အဲ့ဒီလူသားလျင်သူ့ရဲ့ဝိညာဉ်ပဂရိနဲ့ဆက်ဆံခွင့်ရှိတယ်။ကောင်းကင်နိုင်ငံတော်ကိုဘုန်းဝင်စားခွင့်ရှိတယ်။သူ့ရဲ့သားသမီးများဖြစ်ခွင့်ရှိတယ်ဆိုတာကိုပြောင်းမပြောယုံပဲရှိတယ်လို့ကျွန်တော်ယင်ထဲမှာခန်းစားရပါတယ်။မပြောတာကလေကျွန်တော်လူသားဒီလောက်တော့သိရမှာပေါ့ဆိုတဲ့အတွေးအခေါ်နဲ့ချန်လှန့်ခြင်းများဖြစ်လိမ့်မလားလို့ကျွန်တော်ခံယူပါတယ်။ဒါကြောင့်မို့လဲကျက်စုပင်တပင်ရုပ်ထုတစ်ခုအတွေးအခေါ်စာအုပ်တအုပ်မှအစအချာသက်ရှိသက်မဲ့လောကအပေါ်မှာအစွဲအလန့်အလွန်ကြီးတတ်သူလူတ္တဝါအပေါင်းတို့အပေါ်မှာယောနဝတ္ထုဟာအလွန်အရေးကြီးတဲ့ဝိညာဉ်ရေးသင်ခန်းစာများကိုပေးစွန့်ခဲ့ပြီလို့ကျွန်တော်ခန်းစားနားလည်မိပါ रे မိတ်ဆွေလူစရာဟာလူအချင်းချင်းမြစ်တာကိုအလိုလိုထားလို့ရပါသလားအမှတ်တမဲ့ဆိုရင်တော့နော် မေတ္တာစိတ်ဆရာဟာတိဆောက်ယူရင်ရရမှာပေါ့လူလူချင်းဘာဖြစ်လို့မချစ်နိုင်ကြရမှာလဲဆိုတဲ့အတွေးအခေါ်မျိုးတူတူငါငါဝင်ကြမှာကြီးပဲဖြစ်ပါလေအဲ့ဒီအတွေးအခေါ်ကြီးတွေနဲ့လေမေတ္တာဝါဒကြီးတွေအရှိုးအရှိုးတိဆောက်လာလိုက်ကြတာတလောကလုံးကိုပြောင်းဆန်နေတာပါပဲဘယ်မှာမှလည်းအောင်မြင်တယ်ရေလို့မကြဘူးသေးပါဘူးငါကိုချစ်ရင်ငါစကားကိုနားထောင်ကြလို့ဆိုခဲ့တယ်သခင်ခရစ်တော်ရဲ့အသံတော်ကိုကျွန်တော်ကြားရောက်မိပါတယ်ဟုတ်ပါတယ်သူကိုချစ်၍သူစကားကိုနားထောင်သူအမှုတော်ကိုထမ်းဆောင်ခဲ့ကြသူရှေးသန့်ရှင်သူတွေဟာဖြင့်လူသားချင်းချင်းအပေါ်မှာမေတ္တာများစွာနဲ့ကယ်တင်ခြင်းကြီးစုကိုသယ်ဆောင်ပေးနိုင်ခဲ့ကြပြီဆိုတာကိုတွေ့ရပါပြီယောနဝတ္ထုသင်ခန်းစာများအပြင်မိမိတို့အသက်တာကိုပြုပြင်အဖဖျားသခင်ရှေ့မှာချထားသောအသက်တာလမ်းကိုရှောက်လှမ်းသွားကြပါစို့
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်မှာဖယားရှင်ရဲ့နှုတ်ကပတ်တော်များခရိယံတမချန်းရဲ့ဓမ္မဟောင်းကြမ်းမိုင်းတွေကယောနာဝိတ္ထုကိုလေ့လာပြီးစီးခဲ့ပြီဖြစ်ပါတယ်ဆက်လက်ပြီးဖယားရှင်ရဲ့နှုတ်ကပတ်တော်များခရိယံတမချန်းရဲ့ဓမ္မသစ်ကြမ်းမိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆောင်ကိုလေ့လာသွားမှာဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာရှင်ယောဟန်ဩဝါဒစာပထမဆောင်လေ့လာမှုဏိဒမ်းမိုင်းကိုစောင့်မျှော်နားဆင်နိုင်ပါတယ်